Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့ညနေခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2019ခုနှစ်အော်တိုဝါလာ29ရက်တောက်တာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ19.25ရုပ်အနီးတရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူချင်းကြပေးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson နဲ့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်တို့တယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့ Royal Muslim တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့တောင်းဆိုလိုက်ပါတယ်တမရကနေဒီလှုပ်ကြံခံမှုနဲ့ပတ်သက်တဲ့အရင်ကရှုတ်ဝတ်ထားတဲ့မှတ်တမ်းအချက်အလက်တော်များများကိုအမေရိကန်ဆိုရကကြေစာပေးနေကထုတ်ပြန်လိုက်ပါတယ်ဆီးရီးယားနိုင်ငံမှာပြီးခဲ့ဧပြီလ4ရက်နေ့ကစရိုင်းဒါရုတန်ငွေရည်နဲ့တိုက်ခိုက်မှုဟာဆရိယာတမရာအဆက်ဆိုးရမှာတာဝန်ရှိတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်အရေးမှာလူအခွင့်အရေးချိုးဖောက်မှုတွေပြင်းပြင်းထန်ထန်ရှိနေတယ်ဆိုပြီးမြန်မာနိုင်ငံကိုဒဏ်ခတ်အရေးယူရေးဥပဒေမူကြမ်းချမှတ်နိုင်ဖို့အမေရိကန်လွှတ်တော်အမတ်တွေစူးစမ်းနေပေမဲ့တမရာရဲ့အတီးပြုတ်ချက်ရဖို့စီးရုံးလှုပ်ရှားနေကြပါတယ်
Let me tell you how this tears at me.I'm looking at it and saying if they will not allow third party observers into the area where the worst
attack လို့တော့မှ Richard Durbin ကျန်းနာပွဲမှာပြောကြားသွားတာပါသတင်းတွေပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမြန်မာနိုင်ငံအထူးကိုယ်စားလှယ် Miss Yan Healy ရဲ့သတင်းစာရှင်းလင်းပွဲအကြောင်းနဲ့ဒီတရုတ်ကိုယ်စားလှယ်တဦးကနေပြီးတော့ဒီရခိုင်အရေးမှာဘယ်လိုမျိုးပါဝင်ဆောင်ရွက်နေတယ်လဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့တိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မအီတန့်စင်တို့ပြောပြပေးပါအောင်ဗျာ
ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းမှာအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်ကြောင်းပြောကြားခဲ့ပါတယ်ပဋိပက္ခအဆုံးသတ်ရေးမြန်မာစိုးရရဲ့ကြိုးပမ်းချက်ကိုစစ်တပ်အနေနဲ့ပံ့ပိုးပေးဖို့တိုက်တွန်းခဲ့ပြီးတော့1992ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုအရပဋိပက္ခတွေကြောင့်နေရက်ကိုစွန့်ခွာထွက်ပြေးခဲ့သူတွေနေရက်ကိုဘေးကင်းလုံခြုံစွာပြန်လာနိုင်ရေးကိုခွင့်ပြုဖို့ကိုလည်း Mr. Tillerson ကတိုက်တွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရ Heather Nauert ကပြောပါတယ်ဒါပြင်ပဋိပက္ခဖြစ်ပွားရာဒေသတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်စစ်တပ်ကိုတိုက်တွန်းခဲ့သလိုသတင်းမီဒီယာတွေလွတ်လွတ်လပ်သတင်းယူခွင့်ပြုဖို့ကိုလည်းပြောဆိုခဲ့ပါတယ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွဆွဲချက်တွေကိုကုလသမဂ္ဂနဲ့လက်တွဲပြီးလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရှိဖို့နဲ့တာဝန်ခံမှုအပြည့်အဝရှိဖို့စတာတွေကိုလည်းတိုက်တွန်းခဲ့တယ်လို့ Nauert ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကစစ်တပ်ဟာသူတို့ရွာတွေကိုမီးရှို့ပြီးရွာသူရွာသားတွေကိုအရမကျင့်တပ်ဖြတ်လူရတယ်လို့ပြောပါရယ်။ဒါပြင်သူတို့နေရက်တွေကိုမပြောင်းနိုင်အောင်မိုင်းတွေထောင်ထားတယ်လို့လည်းဆိုပါရယ်။ဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေဟာအခြေခံလူခွင့်ရေးတောင်ခံစား권မရှိဘူးလို့လည်းသူတို့ကပြောပါရယ်။ဒီတော့တွင်အမေရိကန်ဘာသာရေးခေါင်းဆောင်300ကျော်ကမြန်မာအစိုးရကိုလက်နက်မယောင်းချဖို့အစ္စရေးအစိုးရကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ပါရယ်ခင်ဗျာ။
ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်နေတယ်လို့ကုလသမဂ္ဂကမြန်မာနိုင်ငံအပေါ်ပြည်တွင်ဝေဖန်လိုက်ပြီးတဲ့နောက်မှာတော့အစ္စရေးနိုင်ငံအနေနဲ့မြန်မာနိုင်ငံကိုလက်နက်ရောင်းချမှုရပ်ဖို့အတွက်အမေရိကန်ဂျူးဖုံးတော်ကြီးတွေနဲ့ဂျူးဘာသာရေးဓမ္မတေးသီဆိုသူ300ကျော်လောက်ကလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်လူနေစုအပေါ်ရက်ဆက်စွာလူမျိုးတုံးတက်ဖြတ်နေတဲ့စစ်တပ်အတွက်လက်နက်နဲ့စီးလေ့ကျင့်မှုတွေပေးနေတဲ့အမေရိကန်နဲ့အစ္စရေးနိုင်ငံတို့ရဲ့ပါဝင်ပတ်သက်မှုကိုအမေရိကန်နိုင်ငံသားတွေအနေနဲ့ရောဂျူးဘာသာဝင်တွေအနေနဲ့ပါစန့်ကျင်ကြောင်းကြာသပတေးတုန်းကထုတ်လိုက်တဲ့တောင်းဆိုချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ကိုအစ္စရေးလက်နက်ရောင်းမှုရပ်ဖို့နဲ့အမေရိကန်ကစီးလေ့ကျင့်ပေးနေတာတွေရပ်ဖို့ဘာသာရေးခေါင်းဆောင်တွေကတောင်းဆိုနေကြတာလည်းဖြစ်ပါတယ်နာဇီဂျာမန်တွေရဲ့ဂျူးတွေအပေါ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တဲ့ကိစ္စကိုရည်ညွှန်းတဲ့စကားလုံးဖြစ်တဲ့ Never Again နောက်ဘရောမှာဆိုတဲ့စကားလုံးကိုသုံးပြီးတော့လူနည်းစုတွေအကြမ်းဖက်ခံရမှုကိုအခုအခါမှာရည်ညွှန်းပြီးတော့ပြောဆိုသုံးလုံးကြပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေမှာပတ်သက်မှုမရှိဘူးလို့အစ္စရေးနိုင်ငံသားရဲ့ဝန်ကြီးကညင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကိုလက်နက်ရောင်းတဲ့ကိစ္စကိုပြန်ဆန်းစစ်နေတယ်လို့လည်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။
ရှင်းနေအတွက်အဆိုပြုထားတဲ့တရုတ်နဲ့ရှီတောင်အရှာနိုင်ငံတွေရဲ့ပင်လယ်ရေကြောင်းပူးတွဲလေ့ကျင့်မှုအနေနဲ့တောင်တရုတ်ပင်လယ်အရေးအငင်းပွားမှုတောင်မတင်ရေမကျဖြစ်နေတာကိုရော်ပါစေမှာဖြစ်တယ်လို့ဒေသတွင်းကြွမ်းကျင်သူတွေကပြောပါတယ်ဒီအဆိုပြုချက်အနေနဲ့သဘောထားကွဲလွဲခဲ့သူတွေကိုယ်တိုင်ရှီတန်းထွက်မြန်နှချင်းဆိုင်တွေ့ဆုံပြီးတော့ဘုံကိစ္စရည်တွေအတွက်အတူတကွလှုပ်ဆောင်နိုင်ကြမှာဖြစ်တယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်ပါတယ် စင်ကာပူကာကွယ်ရေးဝန်ကြီးနဲ့တရုတ်ကာကွယ်ရေးဝန်ကြီးတို့ဟာတရုတ်နဲ့အာဆီယံ10နိုင်ငံကြားပထမဆုံးအချိန်စီရေးလက်ချက်မှုပြုလုပ်ဖို့အတွက်စီစဉ်ဖို့တနင်္လာနေ့ကသဘောတူခဲ့တယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အာဆီယံအဖွဲ့ကတော့စင်ကာပူနိုင်ငံကရှင်းနစ်ကြရင်ဥက္ကဋ္ဌဖြစ်တဲ့ဥဆောင်မှာဖြစ်ပါတယ်တရုတ်နိုင်ငံကတောင်တရုတ်ပင်လယ်တွင်သူတို့ရဲ့ကမ်းခြေဆောင်တပ်တွေနဲ့စစ်အင်အားကိုတိုးချဲ့ခဲ့တာကြောင့်အရှိတောင်အရှနိုင်ငံ၄နိုင်ငံနဲ့တင်းမာမှုတွေဖြစ်ပေါ်ခဲ့တာပါတောင်တရုတ်ပင်လယ်တွင်သဘာဝတန်ငွေတန်ဇာတာတွေနဲ့ရေသရဝါပေါ်ကျွေးွားတဲ့ဒီတောင်တရုတ်ပင်လယ်တွင်ကစတူယန်ကီလိုမီတာ3000ခွဲရှိတဲ့ရေပိုင်နက်ကိုဘရူနိုင်းမလေးရှားဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ပြောနေကြပြီးတော့တရုတ်နိုင်ငံကတော့တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးဟာသူတို့ပိုင်ဆိုင်တာဖြစ်တယ်ဆိုပြီးတော့ပြောနေတာဖြစ်ပါတယ်အခုလိုပူးတွဲစီရေးလက်ချက်မှုတွေလှုပ်လိုက်တဲ့အတွက်ရေတပ်တော်ရှိသူတွေတဦးနဲ့တဦးအပြန်အလှန်တွေ့ဆုံပြီးတော့တန်တရားတွေကိုခြေဖြတ်နိုင်မှာဖြစ်တယ်လို့စင်ကာပူနိုင်ငံကနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာလေ့လာသူသုံးသပ်သူတဦးကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဖြစ်တဲ့ John F. Kennedy လှုပ်ကြံခံရမှုနဲ့ဆက်စပ်တဲ့စာရွက်စာရဲအနေနဲ့မှတ်တမ်းတွေကိုပြည်သူတွေရှာဖွေဖတ်ရှုနိုင်ပြီဖြစ်ပါတယ်။အမျိုးသားမော်ဂွန်တိုက်ကနေကြာတာပြင်းနေတော့ခွင့်ပြုလိုက်တဲ့ဒီယာနဲ့ချီတဲ့မှတ်တမ်းဖိုင်တချို့ကိုတော့လုံခြုံရေးစိုးရိမ်ချက်ကြောင့်လက်တလုံးမှာတော့ခေတ္တလျှို့ဝှက်ထားဖို့သမ္မတ Trump ကညွှန်ကြားထားပါတယ်။လှုပ်ကြံမှုအကြောင်းစာတမ်းပြုစုမှုတွေမှာအယုံဆိုင်ရေးသားကြတာကတော့သမ္မတ Kennedy က Dallas မြို့ကိုနိုဝင်ဘာလ22ရက်1963ခုနှစ်တုန်းကမသွားခင်နှစ်လအလိုမှာနေနေမချင်းကြီးဆက်တဲ့မက္ကဆီကိုနိုင်ငံကိုသူ့ကိုလှုပ်ကြံသူလီဟာဗီအော့စဝဲလ်တွားရောက်ခဲ့တဲ့အချက်ပဲဖြစ်ပါတယ်။သမ္မတကင်နဒီလှုပ်ကြံခံရပြီးနောက်ပိုင်းမှာအငင်းပွားပွေရာလျှို့ဝှက်ပူးပေါင်းကြံစီချက်စတာတွေထွက်ပေါ်လာခဲ့ပါတယ်။ဖမ်းမိတဲ့တနက်သမားအော့စဝဲလ်ကကင်နဒီကိုလှုပ်ကြံတဲ့တကူတော်တနက်သမားဖြစ်ပြီးတော့အော့စဝဲလ်ကိုရဲကဖမ်းထားစဉ်နှစ်ရက်အကြာမှာအော့စဝဲလ်ကိုတတ်ခဲ့တဲ့ဒေတာတွင်း night club ပိုင်ရှင် Jack Ruby ဟာလည်းတကူတော်ဆောင်ရွက်ခဲ့တာဖြစ်ကြောင်းအမေရိကန်တရားရုံးချုပ်ရဲ့တရားသူကြီးချုပ် Al Warren ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ဆဲလာချာစစ်ဆေးမှုကနေပြီးတော့သမ္မတကင်နဒီလှုပ်ကြံခံရမှုအပေါ်ကောက်ချက်ချခဲ့ပါတယ်။2013ခုနှစ် Call Up Bluetooth စစ်တမ်းအရာဒီလှုပ်ကြံမှုမှာ Oswald အပြင်ကြံစီသူတခြားသူတွေလည်းပါဝင်တယ်လို့ယူဆကြောင်းအမေရိကန်နိုင်ငံသားအများစုကယုံကြည်တယ်လို့တွေ့ရပါတယ်ရှင
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့ဧပြီလ4ရက်နေ့ကလူတွေတည်တည်တဲ့ဆရင်ဓာတုဓာတ်ငွေရည်နဲ့တိုက်ခိုက်မှုဟာဆီးရီးယားသမ္မတဘရှောအယ်အဆတ်ဆိုရမှာတာဝန်ရှိတယ်လို့နိုင်ငံကစုံစမ်းစစ်ဆေးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။တဘုံတွေထိန်းချုပ်တဲ့ခန်းရှိခူးမြို့ကိုအစိတ်ဓာတ်ငွေရည်နဲ့တိုက်ခိုက်မှုကြောင့်အရသာအများပြားတည်ဆုံးတာတွေနာမကျန်းတာတွေဖြစ်ခဲ့ပြီးတဲ့နောက်3ရက်အကြာမှာတော့အမေရိကန်ကဆီးရီးယားစစ်အခြေစိုက်ခန်းကိုလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဆီးရီးယားဆိုရဟာစိတ်တန်းငွေတွေနဲ့တိုက်ခိုက်တဲ့နေရာမှာအဲ့ဒီစစ်ခန်းတွေကိုအသုံးပြုခဲ့ဘူးတယ်လို့အမေရိကန်ဆိုရကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်တွေစီကိုကြာသပတေးနေ့ကပေးပို့လိုက်ပြီးတော့ VOA ကပါရရှိထားတဲ့စာမျက်နှာ33မျက်နှာပါအစီရင်ခံစာမှာတော့ကုလသမဂ္ဂနဲ့ဓာတုလက်နဲ့စောင့်ကြည့်တဲ့ဓာတုလက်နဲ့တားဆီးပိတ်ပင်ရေးအဖွဲ့ OPCW ကစုံစမ်းစစ်ဆေးသူတွေကဒီဓာတုလက်နဲ့တွေကိုဘယ်လိုထုတ်လွှတ်လိုက်သလဲဆိုတာနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့နီလန်းရှင်မျိုးကိုစမ်းစစ်ခဲ့ကြတယ်လို့ပြောထားပါတယ်။အဲ့ဒီကနီလန်းနှစ်ခုကဖြစ်နိုင်တယ်လို့သူတို့ကကောက်ချက်ချခဲ့ပြီးတော့တစ်ခုကတော့လေထဲကနေဘုံကျတဲ့အချိန်မှာဆရင်ဓာတ်ငွေတွေထုတ်လွှတ်လိုက်တာဖြစ်ပြီးနောက်တစ်ခုကတော့ပောက်ကွဲတဲ့အချိန်မှာဓာတ်ငွေတွေထွက်လာတာဖြစ်တယ်လို့ဆိုပါတယ်။ဓာတ်ပုံတွေဗီဒီယိုတွေဂျိုတူကရရှိတဲ့ရုပ်ပုံတွေနဲ့မှုခွင့်ပညာရှင်တွေရဲ့သုံးသပ်ချက်ကိုပြန်လည်သုံးသပ်ပြီးတဲ့နောက်မှာတော့လေထဲကနေဘုံကျချပြီးတဲ့နောက်အဲ့ဒီကနေစင်ကဲပောက်ကွဲရာကနေလူတွေတည်ဆုံးခဲ့တာဖြစ်နိုင်ခြေရှိတယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်ခင်ဗျာ။
ကမ္ဘာပေါ်ကအဆိုးရွားဆုံးလို့ဆိုနိုင်တဲ့လူခွေချိုးဖောက်မှုတွေကျူးလွန်နေတဲ့အတွက်မြောက်ကိုရီးယားတာဝန်ရှိသူ9ယောက်နဲ့အဆိုးရွားအဖွဲ့3ဦးကိုအမေရိကန်ပြည်အောင်စုကအမိမဲစီးရင်နဲ့ထည့်သွင်းလိုက်ပါတယ်။မြောက်ကိုရီးယားစစ်သားတွေကိုပြည်ပနိုင်ငံတွေမှာအဓမ္မခိုင်းစေပြီးတော့သူတို့လုခကိုအဆိုးရွားထံပြန်ပို့ရတဲ့စစ်စင်ရေးအပါအဝင်မြောက်ကိုရီးယားစစ်တပ်လုံခြုံရေးအလုံသမားရေးရာနဲ့တန်တမန်နေရာချထားရေးကဏ္ဍတွေကတာဝန်ရှိသူတွေအပေါ်အမေရိကန်နိုင်ငံသားရေးဌာနနဲ့ဗန္ဓာရေးဌာနတို့ကစီးပွားရေးပိတ်ဆို့တက္ကသိုလ်မှုတွေချမှတ်ထားပါတယ်။အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေနောက်ပိုင်းမှာတချို့ကိစ္စတွေမှာဆိုရင်မြောက်ကိုရီးယားကကင်တွယ်မှုပျော့ပြောင်းလာပြီးတော့မူဝါဒဆိုင်ရာပြောင်းလဲမှုတွေလည်းတွေ့နိုင်တဲ့အကြောင်း American Democracy လူခွင့်ရင်းနဲ့အလုံသမားရေးရာဆိုင်ရာဒူလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Busby ကစာတမ်းပေးနေတဲ့ကသတင်းတောက်တွေကိုပြောလိုက်ပါတယ်
မေဂန်ကာကွယ်ဝင်ကြီးဂျင်မက်ဒစ်ဟာတောင်ကိုရီးယားနိုင်ငံကိုဒီကနေ့မှာသွားရောက်ခဲ့ပြီးတော့တောင်ကိုရီးယားကာကွယ်ဝင်ကြီးဌာနထိပ်တန်းတာဝန်ရှိသူတွေမြောက်ကိုရီးယားနျူကလ িয়ার ရဲ့လက်နက်အစီအစဉ်ကိုတုံ့ပြန်တဲ့နေရာမှာဓာတ်ရိုက်ပါဝင်ပတ်သက်နေတဲ့အမေရိကန်စစ်တပ်ရဲ့တပ်မှုကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အဲနောက်တော့ကာကွယ်ဝင်ကြီးမက်ဒစ်ဟာမြောက်ကိုရီးယားနိုင်ငံတဲကိုကြီးပွားတဲ့နိုင်ငံတွေဆက်မှရှိတဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်အကြမ်းဖက်စောင့်ကြည့်စခန်းတွေကိုသွားရောက်ခဲ့ပါတယ်။ဒါပြင်ဝင်ကြီးမက်ဒစ်ဟာနိုင်ငံကြားကစစ်မဲ့ဆောင်ဖြစ်သတ်မှတ်ထားတဲ့နေရာကိုသွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားဘက်ချမ်းကနေအဲဒီကိုလာရောက်ကြတဲ့ခီးသွားတွေကလည်းဝင်ကြီးမက်ဒစ်စစ်မဲ့ဆောင်လာရောက်တာကိုကြည့်ရှုခဲ့ကြပါတယ်။မြောက်ကိုရီးယားပြဿနာနဲ့ပတ်သက်ပြီးတော့တန်တမာရေးနီးလန်းနဲ့ဖြည့်ရှင်းဖို့အတွက်သမ္မတ Trump အစိုးရကတွန်းအားပေးနေတာကိုဝန်ကြီး Mattis ကဒီခီးစဉ်အတွင်းမှာထပ်တလဲလဲပြောကြားသွားခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအနေနဲ့ဖြစ်နိုင်ရှိတဲ့နျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်တွေအပါအဝင်အမေရိကန်ပြည်ထောင်စုထိရောက်အောင်ပြစ်နိုင်တဲ့ဒုံးကျည်တိစောက်မှုကိုမရက်တန်ဘူးဆိုရင်စေးရရေးယူနိုင်အောင်အမေရိကန်အနေနဲ့လည်းပြင်ဆင်ထားတယ်လို့ဝန်ကြီး Mattis ကပြောပါတယ်ခင်ဗျာ။
အမေရိကန်ရဲ့စစ်တပ်အင်အားကိုပြသတဲ့အနေနဲ့ပစိဖိတ်သမုဒ္ဒရာတွေကိုနောက်ဆီလေ့ကျင့်မှုတွေအတွက်သုံးနိုင်မဲ့လေယာဉ်တင်သင်္ဘော၃စီးကိုဆီလွှတ်လိုက်ပါတယ်။စစ်သင်္ဘောတွေဖြစ်ကြတဲ့ USS Nimitz, USS Ronald Reagan နဲ့ USS Theodore Roosevelt တို့ကိုဒီလိုညင်အားချထားပေးဖို့စီစဉ်နေတာကြားပြီးဖြစ်ကြောင်းပင်တဂိုတာဝန်ရှိသူကကြားသာရင်းနှီးတွေကပြောဆိုပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးကြေကြေပြန့်ပြန့်တော့ပြောမသွားပါဘူး။ဒီသင်္ဘော၃စီးအတူတူစီရေလေ့ကျင့်နိုင်မဲ့အခွင့်အရေးရခဲ့တဲ့အတွက်ဒီလိုအခွင့်အကြုံတုံးဆောင်ရွက်တာဖြစ်ကြောင်းဒုတိယဗိုလ်ချုပ်ကြီး Kenneth Magazine ကပြောပါတယ်။Direct from Washington,
the voice of America, VOA. နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုရန်နိုင်နဲ့မတ်အီတန်စင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကဘဲ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုကြားရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရေညာမှုစတင်တိမ့်တဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အထိအကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့မြန်မာအစိုးရကိုဖိအားပေးနိုင်မယ့်နည်းလမ်းတွေကိုအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေစဉ်းစားနေပါတယ်။လွှတ်တော်အနေနဲ့တီးခြားဒဏ်ခတ်အရေးယူမှုဥပဒေကြမ်းချမှတ်နိုင်ဖို့ကြိုးစားနေပေမဲ့ဒီဆုံးဖြတ်ချက်အမြန်ဆုံးတက်ရောက်ဖို့ကသမရအမိတ်ပေါ်မှာမူတည်ကြောင်းဒီအရေးစီးရင်လှုပ်ရှားသူတွေကပြောပါတယ်။ VOA သတင်းတော် Catherine Gibson ပြပို့တဲ့သတင်းကိုမက်ခင်ဖြူတွေကပြောပြမှာပါ
။ရွေးကြမွတ်စလင်တွေထောင်ထဲချပြီးအသက်ခံရမတရားပြုကျင့်ခံရတာတွေနဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေရတာတွေကိုရပ်တန့်ရလိမ့်မယ်လို့ဆိုပြီးတော့ဒီထွက်အပြေရှာဖို့လွတ်တော်မတ်တွေကဖိအားပေးလှုပ်ဆောင်နေကြတာပါ
။ Let me tell you how this tears at me. I'm looking at it and saying if they will not allow third party observers into the area.
ကျွန်တော်မျက်ရည်တော့ကြားမိပါတယ်။အဆိုးအဝါဆုံးဖြစ်ပျက်တဲ့နေရာတွေရွေးကြတွေစိုးစုံဖိနှိပ်ခံရတဲ့နေရာတွေကိုပြင်ပလိလသူတွေသာရောက်စုံစမ်းခွင့်မပြုဆိုရင်ကဘာကြီးနေတဲ့ဒီနိုင်ငံတွေကိုအမေရိကန်ဒေါ်လာတွေဘာကြောင့်ပေးဝင်သင့်တော်မလဲဗျာ
ဒီမိုကရက်ထက်လွတ်တော်အမတ်ရစ်ချတ်ဒါဗင်ပြောသွားတာပါရိုဂျာ6သိန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးစေခဲ့တဲ့အကြမ်းဖက်မှုတွေကိုပြည်တင်ရှုံချတဲ့ဆုံးဖြတ်ချက်တရက်အထက်လွတ်တော်မှာချမှတ်နိုင်ဖို့အတွက်မစ္စတာဒါဗင်ကပူရဲဦးဆောင်ကြိုပမ်းနေတာပါ
We don't want to wait for the passage of this resolution as symbolic as it may be. We want results.
ရောက်တခုဖြစ်ဖြစ်ကောင်းဖြစ်နိုင်တဲ့ဒီဆုံးဖြတ်ချက်မျိုးကြားလာမဲ့အချိန်ထိကျွန်တော်စောင့်မနေချင်ပါဘူး။ဖြည့်ရှင်းခံရမှုတွေကိုအခုပဲတွေးချင်ပါလေ။ဒီအစိုးရနဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အမှန်တကယ်လက်တွေ့လှုပ်ဆောင်ပြတာထုတ်ဖော်ပြောဆိုတာမျိုးတခုလှုပ်ဆောင်လာဖို့ကျွန်တော်တောင်းဆိုထားပါလေ။
ဒါပေမဲ့ဒီကိစ္စထင်းကြီးလှုပ်ဆောင်တဲ့အနေနဲ့ဒေါ်ဆန်းစုကြည်အပေါ်မှာဖိအားမပေးဘူးအထက်လွတ်တော်မှ Mitch McConnell ကပြီးခဲ့တဲ့လတုန်းကသတင်းတောက်တွေကိုပြောဆိုထားတာရှိပါတယ
် I don't favor passing a resolution going after her
သူ့ကိုဖိအားပေးတဲ့ဆုံးဖြတ်ချက်မျိုးကိုကျွန်တော်မထောက်ခံပါဘူးသူကမြန်မာနိုင်ငံကိုစစ်အာဏာရှင်လက်အောက်ကနေကျွန်တော်တို့မျှော်လင့်တဲ့အခြေအနေတစ်ခုရောက်အောင်လှုပ်ဆောင်ရမှာကျွန်တော်တို့အတွက်အကြီးအမားဆုံးမျှော်လင့်ချက်ဖြစ်ပါတယ်
ဒီမိုကရေစီအခြေခံတဲ့အဖွဲ့အစည်းတွေကိုခြံထားပြီးဖိအားပေးနိုင်မဲ့နည်းလမ်းတွေကိုလွှတ်တော်အနေနဲ့စဉ်းစားရမှာမြန်မာစစ်တပ်ကိုဖိအားပေးနိုင်မဲ့နည်းလမ်းတွေထွက်ပေါ်လာပါတယ်။ရိုဂျာရဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့ကဆိုင်မွန်ဘီလနက်စ်ကအခုလိုပြောပါတယ်
။ We've been having some very productive conversations with different representatives and senators offices. And what we're pushing for
လွှတ်တော်ရုံးတွေကလွှတ်တော်အမတ်တွေနဲ့ရလက်ကောင်းမွန်တဲ့ဆွေးနွေးမှုတွေကျွန်တော်တို့ရှိခဲ့ပါတယ်။လွှတ်တော်နဲ့အစိုးရကိုကျွန်တော်တို့တိုက်တွန်းနေတာကမြန်မာစစ်တပ်ခေါင်းဆောင်တွေနဲ့မြန်မာနိုင်ငံထဲမှာရှိတဲ့စစ်တပ်စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့ပါ
။နိုင်ငံခြားရေးဌာနနဲ့မကြခင်ကသူတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့လည်းအပြောင်းအလဲတွေဖြစ်လာဖို့မျှော်လင့်ရတယ်လို့ Business ကပြောပါရယ်
။ Burma is an issue that cuts across party lines.
မြန်မာရေးနဲ့ပတ်သက်လာရင်ပါတီတွေနိုင်ငံရေးအတွေးခေါ်ကွဲလွဲမှုတွေဆိုတာလည်းမရှိတော့ပါဘူ
း။လွတ်တော်မတ်တွေဆောင်ရွက်နိုင်မဲ့နည်းလမ်းတစ်ခုကတော့အရင်သမ္မတဥပမာလက်ထက်ပြီးခဲ့တဲ့နှစ်တုန်းကဖယ်ရှားပေးခဲ့တဲ့ မြန်မာနိုင်ငံတဲကနေကြောင်မြတ်ယရနာတွေတင်ဖို့ရောင်းချခွင့်ပိတ်ပင်ချက်ကိုအခုတစ်ခါမှပြန်လည်ပြဋ္ဌာန်းတာဖြစ်ပြီးတော့ဒါမှသာမြန်မာစစ်တပ်လက်ထဲရောက်သွားမဲ့ငွေကြေးတွေကိုဟန်တားနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကအကြီးဆုံးမွတ်စလင်အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့Council on American Islamic Relations အဖွဲ့က Amina Safi ကပြောပါတယ်
။ We would like to make sure that we do not provide any military assistance or military aid to the Myanmar military.
မြန်မာစစ်တပ်လက်ထဲဘလို့စစ်ရေးအကူအညီထောက်ပံ့တွေမှရောက်မသွားအောင်ကျမတို့လုပ်ရပါမယ်။ငွေကြေးဆိုင်ရာအပြန်အလှန်ဆက်ဆံမှုတွေ၊သူတို့ရဲ့ကုန်ပစ္စည်းတွေကိုအားပေးတာတွေမလုပ်သင့်ပါဘူး
။ American ရဲ့လက်ရှိနိုင်ငံရေးအနေအထားကြောင့်မွတ်စလင်တွေကြုံတွေ့နေရတဲ့အချက်အသေးပေါ်မှာစိတ်ဝင်စားမှုနည်းစီတယ်လို့လဲဆာဖီကပြောပါတယ
် There's just a lot going on internally in the United States that kind of limits our ability to be as engaged as we would have been necessary
လက်ရှိအမေရိကန်ပြည်တွင်းရေးမှာကြုံတွေ့နေရတဲ့ကိစ္စရတွေကလည်းအများကြီးရှိတာကြောင့်တခြားအခြေအနေတခြားအစိုးရအုပ်ချုပ်ရေးတခုခုအောက်မှာဆိုရင်တော့ကျမတို့ပိုးပြီးထိတွေ့ဆောင်ရွက်နိုင်ပါတယ်
လူခွင့်ရင်းနဲ့ပတ်သက်လာရင်ကွန်ဂရက်လွှတ်တော်မှာအကြေလောင်ဆုံးဝေဖန်ပြောဆိုလို့ရှိတဲ့ Republican အောက်လွှတ်တော်မှာ Chris Smith ကတော့သမ္မတ Trump အစိုးရအနေနဲ့အခုကိစ္စမှာနှိမ့်မှန်လမ်းမှန်ကြိုက်တွယ်နေတယ်လို့ပြောပါတယ
် President and you know his team Rex Tillerson I think gets it and gets it well as to what's actually happening
သမ္မတနဲ့သူ့ရဲ့အဖွဲ့ Rex Tillerson တို့အနေနဲ့ဘာတွေဖြစ်နေတယ်ဆိုတာကိုကောင်းကောင်းနားလည်ထားပါတယ်ဒါကိုကျွန်တော်တို့ကပြင်းပြင်းထန်ထန်ဆက်ပြီးတွန်းအားပေးသွားဖို့ပါပဲ
ဒီလိုမတောင်းဆိုဘူးဆိုရင်ကဘာကြီးနဲ့ဆက်ဆံရမှာပါတရားမှုတွေရှိလာနိုင်တယ်လို့လွှတ်တော်အမတ်ဂျာဘင်ကလည်းပြောပါတယ
် Here is a Muslim population that is clearly being persecuted
in a Muslim community နေဆက်ညီမခံနေရတာပါဒီဘောမှာမရက်ဒီဘူးဘာမှမပြောဘူးကိုလုံနိုင်တာမလုပ်ကြဘူးဆိုရင်ကဘာတော်မှာရှိတဲ့တခြား Muslim အများပြားကပါလွယ်မှာကောက်ယူပြီး Muslim နိုင်ငံတွေနဲ့ဆက်ဆံရေးမှာထိခိုက်မှုတွေဖြစ်လာနိုင်ပါတယ
်ကဘာတော်ကရေးကိစ္စတွေမှာအမေရိကန်ပြည်ထောင်စုရဲ့ဦးဆောင်မှုကိုကဘာကြီးကစောင့်တည်နေတာကြောင့်လဲလွှတ်တော်အမတ်တွေကအခုလိုမှတ်ချက်ပေးပြောဆိုနေကြတာဖြစ်ပါရဲ့ရှင်
။မက်ကင်ဘူးတွေပြောပြခဲ့တာပါ။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီကပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကကြာသာပြင်းနေကတိုက်တွန်းလိုက်ပါရယ်။ဆယ်စုနှစ်များစွာကြာမြင့်လာတဲ့ရခိုင်ပြည်ထနာဟာပြည်ရင်းကိစ္စတစ်ခုမဟုတ်တော့ဘဲနိုင်ငံရဲ့နယ်နိမိတ်ကိုကျော်လွန်ခဲ့ပြီးဖြစ်ကြောင်းနယူးယောက်မြို့ကဒီကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မိုင်းအင်ဂျင်နိုင်ကကောက်နှုတ်တင်ဆက်ထားတာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုချက်ချင်းရပ်တန့်အောင်လုံခြုံရေးကောင်စီကဂျားဝင်ဆောင်ရွက်ပေးဖို့ပမောခရန်ဟီလီကမနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်။
And I recommended that the Security Council issue a strong resolution and to have
မြန်မာနိုင်ငံကိုလုံခြုံရေးကောင်စီရဲ့ဆွေးနွေးမဲ့အစီအစဉ်ထဲမှာထည့်သွင်းပြီးပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့ကျွန်မအကြံပြုပါတယ်
။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မှာပါဝင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုအကြံပြုပါတယ
်။ By saying a Security Council resolution is it's the first time that
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဆိုတဲ့နေရာမှာမြန်မာနိုင်ငံအတွက်ပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။ဒီဆုံးဖြတ်ချက်ထဲမှာလည်းမြန်မာတပ်မတော်အပါအဝင်လုံခြုံရေးတပ်တွေရဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဒီကိစ္စမှာပါဝင်ပတ်သက်ခဲ့တဲ့အဖွဲ့အစည်းအားလုံးကိုလည်းသူတို့ကျူးလွန်မှုတွေအတွက်တာဝန်ခံဖို့စတဲ့အချက်တွေပါဝင်ဖို့လိုပါတယ်
။မောင်းတော်ဒေတာမှာ2016ခုနှစ်အောက်တိုဘာလကအကြမ်းဖက်မှုတွေဖြစ်ပေါ်စဉ်အချိန်ကတည်းကလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဟာ Crimes Against Humanity လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနှီးပါးအထိရှိနေကြောင်းဒီနှစ်ဖေဖော်ဝါရီလကတည်းကကုလသမဂ္ဂကိုသူအစီရင်ခံတင်ပြခဲ့ကြောင်းလည်းရန်ဟီလီကပြောပါရယ်အခုကုလသမဂ္ဂကနေရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကို Ethnic Cleansing လူမျိုးတုံးရှင်းလင်းမှုဖြစ်သတ်မှတ်ထားတာနဲ့ပတ်သက်လို့ရန်ဟီလီရဲ့အမြင်ဘယ်လိုရှိပါသလဲလို့သတင်းတောက်တူမေးမြန်းရမှာတော့
Well, as I've said in my report, hundreds of thousands of people do not choose to flee from their homes to live in
ကျွန်မရဲ့အစီရင်ခံစာထဲမှာပြောထားတဲ့အတိုင်းတိမ့်နေချီတဲ့ဒေသခံတွေဟာသူတို့နေရင်တွေကနေဆွန့်ခွာထွက်ပြေးပြီးဆိုးဝါးရတဲ့ဒုက္ခတွေစခန်းတွေမှာတွားပြီးနေထိုင်မှုရွေးချယ်ခဲ့ကြတာမဟုတ်ပါဘူးသူတို့ရဲ့အသက်အန္တရာယ်ကိုချိမ့်ချောက်ခံရလို့ဖြစ်ပါတယ်အခုချိန်ထိလည်းလူတွေထောင်နေချီဆက်ပြီးထွက်ပြေးနေရစေဆိုတဲ့သတင်းတွေကြောင့်ကျွန်မအလုံးကိုစိုးရိမ်မကင်ဖြစ်မိပါတယ်ဒါကြောင့်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်သလားဒါမှမဟုတ်လူမျိုးတုံးရှင်းလင်းမှုလားဆိုတဲ့အတိပဲအတိအကျသတ်မှတ်ပြဋ္ဌာန်းမှုထက်စာရင်အရေးအကြီးဆုံးလိုအပ်တာကတော့ချက်ချင်းအရေးယူဆောင်ရွက်ဖို့ဖြစ်ပါတယ
်ဆယ်စုနှစ်ပေါင်းများစွာကြာမြင့်လာတဲ့ရခိုင်ပြည်ထနာဟာ
ပြည်ရင်းရေးကိုကြော်ပြီးနိုင်ငံတကာထိရောက်လာတဲ့အခြေအနေနဲ့ပတ်သက်လို့လည်းရန်ဟီလီကအခုလိုပြောပါတယ
်။ There is widespread of hate speech, particularly that is directed at the Rohingya, which amounts to incitement of hostility.
မြန်မာနိုင်ငံထဲမှာအထူးသဖြင့် Rohingya တွေကိုပြစ်မှတ်ထားပြီးအမုန်းတရားပြန့်ပွားအောင်ဖန်တီးတာတွေရှိပါတယ်။ရန်လိုမုန်းတီးမှုသာမကအကြမ်းဖက်မှုတွေဖြစ်ပွားအောင်မှလှုံ့ဆော်မှုအများပြားရှိခဲ့ပါတယ်။ Rohingya ဆိုတာတိုင်းရင်းသားတွေမဟုတ်တဲ့အတွက်သူတို့အခွင့်အရေးအတွက်တောင်းဆိုပိုင်ခွင့်မရှိဘူးဆိုတဲ့အချက်ကိုမြန်မာလူမျိုးတွေရဲ့စိတ်ထဲထင်မှတ်အောင်နှစ်ပေါင်းများစွာစီယုံသိမ့်သွင်းခံခဲ့ရပါတယ်
။တဆက်တည်းပဲလက်ရှိပြည်တွင်းမှာဘာသာပေါင်းစုံချစ်ကြည်ရေးဆူတောင်းပွဲတွေကျင်းပနေတာနဲ့ပတ်သက်လို့လည်းရဟီလီက
I therefore urge the government to use public messaging that embraces the entire makeup of the Myanmar population. Use the recent public
ဒါကြောင့်မြန်မာအစိုးရကိုတောင်းဆိုချင်တာကအခုလက်ရှိပြုလုပ်နေတဲ့ဘာသာပေါင်းစုံချစ်ကြည်ရေးဆူတောင်းပွဲတွေကိုအသုံးချပြီးမလိုမုန်းထားမှုတွေနဲ့တည်ယူတမ်းမှုတွေကိုတိုက်ဖြစ်အောင်မှာဖြစ်ပါတယ်။ဒါအပြင်လူမျိုးရေးခွဲခြားမှုကိုအဆုံးသတ်စေတဲ့ဥပဒေတွေပြဋ္ဌာန်းဖို့လွှတ်တော်ထဲမှာအများစုရဲ့ထောက်ခံမဲတွေကိုအသုံးချဖို့လိုပါတယ်
။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်ပြီးလက်ခံရေးအစီအစဉ်မှာလုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ရေးနဲ့သူတို့ရဲ့ဘဝတွေပြန်ပြီးတည်ဆောက်ရေးတည်ကြအောင်ဆောင်ရွက်ဖို့မြန်မာဆိုရဘက်ကအချိန်ဘလောက်ယူမလဲဆိုတာကိုလည်းသူ့အနေနဲ့စိုးရိမ်မိကြောင်းသတင်းတောက်တွေကိုပေါမခရန်ဟီလီကပြောကြားခဲ့ပါတယ်ရှင
်။တောရရှိမြန်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအဲ့ဒီဒေသကမွတ်စလင်တွေတိုက်နေကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ကောင်းဆောင်တွေပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားအေးအေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားအေးအေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တိုက်ရိုက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3994ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ VOA ကတောင်းကြနေညနေခင်းအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကတင်းရှောင်သွားသူတွေရဲ့အရေးနဲ့ပတ်သက်လို့တရုတ်နိုင်ငံအာရှရေးရာအထူးသံတမန်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံဟာဒုက္ခသည်အရေးမှာပါဝင်လာသလိုရခိုင်အရေးနဲ့ပတ်သက်ပြီးကုလလုံခြုံရေးကောင်စီထဲမှာမြန်မာနိုင်ငံပေါ်ဆုံးဖြတ်ချက်ချမှတ်မဲ့အရေးမှာလည်းအဓိကအခန်းကဏ္ဍကပါဝင်နေတာပါ။နိုင်ငံတကာအဆက်ဆံရေးမှာတရုတ်ကဘာကြောင့်ဒီလိုပါဝင်နေပါသလဲ။ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ထားတာ
ပါ။ဟုတ်ကဲ့တရုတ်နိုင်ငံကအာရှရေးရာအထူးသံတမန်ဆွန်ကော့ရှန်ဟာဗိုဒူးနေကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိပြီးဒုက္ခသည်အရေးနဲ့ပတ်သက်လို့ငြင်းငြင်းချမ်းချမ်းဖြေရှင်းဖို့ဆွေးနွေးခဲ့ပါတယ်။အထူးတန်တမဆွန်ကော့ရှန်ဟာလွန်ခဲ့တဲ့6လဧပြီလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့စဉ်ကလည်း2016ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဘက်ကရောက်ရှိနေတဲ့ဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းကဒုက္ခသည်အရေးအတွက်4သိန်းလောက်သာရှိခဲ့ပေမဲ့အခုအခါစုစုပေါင်း1,000,000လောက်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီးရှာဟီဒူဟက်ကဗုဒ္ဓဦးနေ့ကတွေ့ဆုံစဉ်တရုတ်တန်တမကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝင်ရောက်ဆွဲဖက်မှုကိုကန့်ကွက်ခဲ့တဲ့တရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်နဲ့မြန်မာအရေးကိုထဲထဲဝင်ဝင်ပတ်သက်လာတဲ့အပေါ်တရုတ်နိုင်ငံကုမင်းမျိုးကဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်
။တရုတ်ကအခုသူတို့ရဲ့အင်ဂျီနာချင်းပေါ်လစီပေါ်ကနိုင်ငံခြားရေးပေါ်လစီကသူကဟိုလက်ဦးမှုရှိတဲ့ပေါ်လစီကိုကျင့်သုံးပါတယ်။လက်ဦးမှုရှိတဲ့ပေါ်လစီဆိုတာအရင်တော့လို low profile ပေါ်တိုးတိုးတက်တက်နေတော့တာမဟုတ်ဘူးနဲ့ဒီကလက်ဦးမှုရှိတာဝင်ရောက်ဖြည့်ရှင်းပြီးတော့ဝင်ရောက်ကူညီလောက်ခိုင်းတာတဲ့အဲတန်ကင်းတမန်မျိုးလောက်ဆောင်တယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ကပြောတာတော့သူ့ရဲ့အကျိုးစီးပွားတွေကလည်းနိုင်ငံတကာကိုအနှံ့ဖြစ်နေတော့ဒါတွေကိုကာကွယ်ဖို့အတွက်ပါဝင်တက်တက်နိုင်တဲ့ဟာတွေအလုံးပါဝင်တက်တက်ပါပဲ။
ကျုံနိုင်ငံဟာမြန်မာနိုင်ငံမှာတဘာဝတန်းခွင့်နဲ့ရေနံပိုင်လိုင်းကြောက်ဖြူရေနဲ့စိတ်ကန်တည်ဆောက်ရေးလုပ်ငန်းတွေအပြင် AR မြစ်ဆုံစီမံကိန်းမှာရင်းနှီးမြှုပ်နှံထားတာတွေရှိနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအလားတူရင်းနှီးမြှုပ်နှံတာတွေရှိတဲ့အပြင် One Road One Belt စီမံကိန်းကြောင့်ဒေသတွင်းတည်ငြိမ်ရေးကိုပုံမှန်အလေးထားနေတာဖြစ်နိုင်ကြောင်းဆက်ပြောပါတယ်။အဲ
့ဒီဘင်္ဂလားဒေ့ရှ်ကအထယ်အဝတ်လုပ်ငန်းတွေအားလုံးကနီးနီးဟာဆက်ရုံနဲ့ကြတော့များများဟာဒီရုပ်ကရင်းနှီးမြှုပ်နှံထားတာဖြစ်ပြီးတော့ဒေါ်လာမှာ
ဈေးနှုန်းတစ်ခုကမမာပြည်နဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနဲ့ဆက်မဲ့လမ်းမကြီးလည်းရှိတာပေါ့အဲ့ဒီစီမံကိန်းတွေဘာတွေအတွေ့သူကဘင်္ဂလားဒေ့ရှ်နဲ့ပမာနဲ့ဟိုရင်းနှီးဖို့အဆင်ပြေဖို့လည်းလုပ်သေးတယ်လို့အဲ့ဒါတွေတော့ဝင်ရောက်ဆွေးနွေးရမယ်ဒီအချက်ကဗမာပြည်ကြီးနဲ့ငင်းငယ်ရေးရဖို့လိုတယ်နှိမ့်ချက်ကဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်ခါချစ်တီရေးရပြတ်သွားလို့မရဘူးလေအဲ့ဒီဟာတွေအားလုံးပါ
ကုလသမဂ္ဂစီးရင်တွေရဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစ္စလမ်ဘာသာဝင်6သိန်းကျော်ထွက်ပြေးတိမ်းရှောင်သွားတဲ့အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဖို့အတွက်ဆုံးဖြတ်ချက်ချမှတ်အခြေအနေရှိနေပါတယ်။ကျောင်းနိုင်ငံကမြန်မာဘက်ကရက်တည်ပြီးကန့်ကွက်မယ်ဆိုရင်ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုတော့နိုင်ငံတကာရေးရကြွမ်းကျင်သူဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ
်။အခုအမေရိကန်ကလည်းနည်းနည်းလေးပြင်းထန်တဲ့သူ့အနေအထားကိုတင်လိုက်ပြီလေ။လည်းပြီအခု UN ကိုရောက်ပြီဆိုတော့ UN မှာတော့ဒီလုံခြုံရေးကောင်စီမှာလည်းတရုတ်နဲ့ရုရှားကရှိနေတဲ့ကတော့စိတ်တော့ထိရောက်ဖြစ်လာမှာတော့မထင်ဘူးလေစရတဲ့ကတရုတ်နိုင်ငံကမြန်မာပြည်ရဲ့ဒီကန့်တဲ့ဘုံကိုသူလက်ခံပါလို့ပြောပြီးသားပေးချပေါ့လုံခြုံရေးကောင်စီမှာသူအကောက်ကပေးတာပဲပေးချတယ်တရုတ်ကပို့ပြီးမလားရုရှားကပို့ပြီးမလားအဆုံးချုံပဲရှိတယ်တော့တော့အပြန်အလှန်အနေနဲ့ပြုတ်ကိုဘာကျေစုတုံ့ပြန်ရမလဲဆိုတော့စဉ်းစားထားဒါပဲရှိတယ်
ပြီးခဲ့တဲ့ဂျပန်တွေအတွင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်စုဝန်ကြီးဟာမြန်မာနိုင်ငံကိုလာရောက်ပြီးနှစ်နိုင်ငံဝန်ကြီးအဆင့်အစည်းအဝေးကျင်းပခဲ့တယ်လို့သဘောတူညီချက်၁၀ချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံသားတွေဝင်ရောက်တာချက်ချင်းရပ်တန့်စေဖို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်ရှိနေသူတွေကိုအမြန်ဆုံးပြန်လည်နေရာချထားပေးဖို့ဆိုတာတွေပါဝင်ပါတယ်။
ဒီရေဒီယိုနော်ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ဖြည်းဖြည်းချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်ကိုည9:00-9:00ခွဲထိ Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်
ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်အတွင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကရခိုင်ပြည်နယ်ကအခြေအနေနဲ့ဖတ်သက်ပြီးတော့စိုးရိမ်ပူပန်ကြောင်းပြောကြားခဲ့ပါတယ်။ပြည်ပခါရီအဆုံးသက်ရေးမြန်မာစိုးရရဲ့ကျိုးပန်းချက်ကိုစစ်တပ်အနေနဲ့ပန်ပိုးပေးဖို့တိုက်တွန်းခဲ့ပြီးတော့1992ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုအရပြည်ပခါရီကြောင့်နေရက်ဆုံးခွာထွက်ပြေးသူတွေနေရက်ကိုလုံခြုံပေးကင်းစွာပြန်လာနိုင်ရေးကိုခွင့်ပြုဖို့ကိုလည်းမစ္စတာတီလဆန်ကတိုက်တွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရ Heather Nauert ကပြောကြားခဲ့ပါတယ်ခင်ဗျာ။အမေရိကန်သမ္မတဟောင်း John F. Kennedy လောက်ကြံခံမှုနဲ့ပတ်သက်ပြီးတော့အရင်ကရှုတ်ဝတ်ထားတဲ့စာရွက်စာတမ်းမှတ်တမ်းရပေါင်းများစွာကိုအမေရိကန်ဆိုရကကြာသပတေးနေ့ကထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ဒီတဲကမှတ်တမ်းဖိုင်တချို့ကိုတော့လုံခြုံရေးစိုးရိမ်ချက်ကြောင့် Let Law မှာခိတရှုတ်ဝတ်ထားဖို့ကိုလည်းသမ္မတ Trump ကညွှန်ကြားခဲ့ပါတယ်ခင်ဗျာ။စီးရီးယားနိုင်ငံမှာပြီးခဲ့တဲ့ဧပြီလ4ရက်နေ့ကလူတွေတည်စီတဲ့ဆရင်ဒါရုတန်းကိုရင်နဲ့တိုက်ခိုက်မှုဟာစီးရီးယားသမ္မတဘရှောအာဆတ်ဆိုရမှာတောင်းဝန်ရှိတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်စ်ဟာတောင်ကိုရီးယားနိုင်ငံကိုဒီကနေ့တွားရောက်ခဲ့ပြီးတော့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနထိပ်တန်းတောင်းဝန်ရှိသူတွေမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ကိုတုံ့ပြန်တဲ့နေရာမှာတိုက်ရိုက်ပါဝင်ပတ်သက်နေတဲ့အမေရိကန်တပ်မိုးကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်နာကမီးရှူးမီးပန်းလုပ်တဲ့ဆဲဥနာမှာခြားသာရီနေကလူ48ယောက်တိဆုံးခဲ့တဲ့မီးလောင်ကျမ်းမှုဘာကြောင့်ဖြစ်ပွားခဲ့လဲဆိုတာကိုသိနိုင်ဖို့အတွက်ဒီကနေ့မှာစုံစမ်းစစ်ဆေးနေကြပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ19.25ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2 နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.